မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်လာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုပြီးအရေးကြီးသလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲတရုတ်စိုးရအဘော်ဒီ Global Times သတင်းစာဆောင်းပါးတစ်စောင်မှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒတွေကြောင့်ဟန်တာတွေဖြစ်ရတယ်ဆိုပြီးရေးထားပါတယ်အစိုးရမဟုတ်တဲ့ဒီ NGO အဖွဲ့အစည်းတွေများလွန်းနေတာဒီအများပြည်သူသဘောထားတွေကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်တဲ့နေရာတွေမှာလည်းအားနည်းချက်တွေရှိတယ်လို့ပဲအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်တာတွေရှိတယ်ဆိုပြီးတော့လည်းထောက်ပြရတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဟိုတူကတော့ကျွန်တော်ဒီတရုတ်နိုင်ငံမှာခြေဆက်ထားတဲ့မြန်မာရေးအကဲခတ်ဒေါက်တာလှကျော်စောဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ကဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအခုပဲစားချင်ပါတယ်ဟိုဒီနေ့မှာဒေါက်တာလှကျော်စောရဲ့သုံးသက်ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျဒီ Global Times သတင်းစာရဲ့ဆောင်းပါးဒီသဘောထားအမြင်ဆောင်းပါးဆိုရင်လည်းတရုတ်စိုးရအဘော်ကိုတစုံတရာထိရနေတယ်လို့လည်းဆွေးနွေးပါတယ်ဆိုတော့ဆောင်းပါးရှင်တွေရဲ့ထောက်ပြချက်တွေကဒီမြန်မာနိုင်ငံရဲ့ British အခြေအနေကိုထိရတယ်လို့တကယ်ပဲဆိုနိုင်လားဒေါက်တာကျော်စောအရင်အချင်းချင်းသုံးသပ်ပေးပါခင်ဗျာ
။ဟိုကျွန်မပထမဦးဆုံးပြောချင်တာတော့အဲ Global Times နဲ့ပတ်သက်လို့ပေါ့နော်။အဲ့ဒီဟိုနေကတရင်းစာဟာဟိုအစိုးရအဘော်လို့တော့ပြောလို့မရဘူး။သို့တော်လည်းဟိုတစုံတရာဟိုအစိုးရရဲ့အမြင်တွေပါတွေတော့တယောက်မှရှိပါတယ်ဟိုပေါ်ပြချက်တည်ရှိတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကရေးတာဖြစ်တာ။ခုတရုတ်ပြည်မှာကသူကတော်တော်ကိုဒီသတင်းစာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်အတော်တော်ပေးတော့ဒီ Global Times ကလည်းသူကအများကြီးလွတ်လွတ်လပ်လပ်ရေးလို့ရပါတယ်။သူတို့ဒီကိစ္စတွေပါတယ်အထူးသဖြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဒီလိုကိစ္စမျိုးတွေကိုပညာရှင်တွေကိုလွတ်လွတ်လပ်လပ်ရေးခွင့်ပြုပါတယ်။အဲ့တော့ဒါဗမာပြည်ရဲ့အကြောင်းနေမဟုတ်ဘူးနိုင်ငံအတော်များများရဲ့အကြောင်းတွေကိုပါသူကရေးသားနေတာရှိတယ်အထူးသဖြင့်ဒီတရုတ်ကသူ့ကိုယ်သူလည်းဖွံ့ဖြိုးဆဲနိုင်ငံကြီးရဲ့ဟိုဘာလဲရှိတော့အလံကိုင်းလို့သဘောထားတာပေါ့နော်ဖွံ့ဖြိုးဆဲနိုင်ငံကြီးကိုသူကစီယုံပြီးတော့သူကဖွံ့ဖြိုးပြီးနိုင်ငံကြီးရဲ့ဟိုနေရာတွေကိုတဖြည်းဖြည်းဝင်တိုးယူဖို့လုပ်တဲ့အတွက်ကြောင့်သူကဖွံ့ဖြိုးဆဲနိုင်ငံအတော်များများအကြောင်းတွေကိုရေးတာတွေ့ပါတယ်ဒီဗမာပြည်ရဲ့မဟုတ်ပါဘူးဥပမာအားဖြင့်ဟိုမလေးရှားနိုင်ငံလိုဟာမျိုးနော်ကမ္ဘောဒီးယားလိုဟာမျိုးနောက်ပြီးတော့ဗီယက်နမ်လိုဟာမျိုးအဲ့လိုနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေဘာတွေကိုလဲတော်တော်များများရေးတာတွေ့ရပါတယ
်ဟုတ်ကဲ့
ပမာပီတူဒီလည်းတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာမဟိုစောစောဒီစောင်းမောင်းမှာပါတဲ့အချက်တွေပေါ့လေသူတို့ဟိုထောက်ပြသွားတဲ့ဟိုအချက်တွေဟာဒီမြန်မာနိုင်ငံရဲ့ဒီပဂိအခြေအနေကိုထင်ရတယ်လို့ပြောနိုင်တယ်လားဆရာမ
ကျမကတော့ဒီလိုကြည့်ပါတယ်ဟိုဒီဖွံ့ဖြိုးတိုးတက်ရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဒီနှစ်ခုဟာဒီစံကျင်မဲ့နေရာပဲပေါင်းစည်းနေတဲ့ပြပခတစုံလို့တွေ့ရတယ်။အဲ့တော့ဗမာပြည်မှာသူတို့ဗမာပြည်ကသာဒီလိုပြောတာသူတို့နိုင်ငံလည်းဒီလိုပဲဖြစ်နေတာပဲလေ။အဲ့တော့ပြည်သူလူထုကအသိမြင်လာတဲ့အခါမှာအထူးသဖြင့်ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ဟိုနင်းနေသိပ်များလာတဲ့အခါမှာထိခိုက်နစ်နာမှုတွေသိပ်များလာတဲ့အခါမှာလူတွေကနိုးကြားလာပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိုပဲအဓိကထားတဲ့အဲဒေသတွေပြည်နယ်တွေမှာလည်းဒီလိုပဲသူတို့နိုင်ငံမှာလည်းတော်တော်များများပြဿနာတွေတက်နေတာပါပဲအဲ့တော့ကျမတို့ဗမာပြည်မှာလည်းဒါဟာစီဝိုင်းရေးရတံပြောင်းလာတဲ့အခါမှာတွေးလေတွေးထားရှိတယ်ဖြစ်လေဖြစ်ထားရှိတယ်သဘာဝပဲဖြစ်တာမို့လို့အဲဘယ်လိုခမလဲနည်းနည်းနီးစပ်ပါတယ်ဗမာပြည်ရဲ့ဖြစ်ဖြစ်နဲ့သူတို့ပြောနေတာတွေနဲ့လည်းအတော်နီးစပ်တယ်လို့ပြောလို့ရပါတယ်ဟု
တ်ကဲ့ဆိုတော့ကိုအောင်သူညင်းရဲ့သဘောထားခင်ဗျအခုကျွန်တော်တို့ဒီ Global Times စောင်းမပါမှဖော်ပြထားတဲ့ဒီအချက်ကိစ္စတွေကမြန်မာနိုင်ငံရဲ့ဗဟိအခြေအနေနဲ့ထင်ရှားမှုရှိရလို့ယူဆတာခင်ဗျ။
ကျွန်တော်မြင်တာတော့သူတို့ရဲ့သုံးသပ်ချက်ကတော့ဟိုတစ်ခါကကြည့်မယ်ဆိုရင်လို့ရှိရင်တော့မှားတယ်လို့ကျွန်တော်ထင်ပါတယ်။အဲတော့နောက်တစ်ခုကကျတော့ဒီအခုသူ့ရဲ့ဆောင်းပါးပေါ့နော်ဒီဇန်အွေယူဆိုရဲဒီသူရေးထားတဲ့ဆောင်းပါးမှာကျွန်တော်ကြည့်ရတာကျတော့အနှစ်ချုပ်က၄ချက်လောက်ပြည်တယ်ဗျ။ဆိုတော့အဲ့ဒီ၄ချက်ကလည်းတရုတ်ပြည်ဘက်ကအမြင်နဲ့ရေးထားတဲ့သဘောမျိုးဖြစ်တယ်ပေါ့နော်။ကျအဲ့ဒီချက်ကဘာလဲလဲဆိုတော့တခုကတော့ဒီကျွန်တော်တို့နိုင်ငံမှာတဲ့ဥပဒေကလည်းအားနည်းတယ်ဒါကြောင့်မလို့ဒီကျွန်တော်နိုင်ငံမှာ NGO တွေကအများကြီးရှိနေတယ်ဆိုတော့ဟာမျိုးပေါ့ကျွန်တော်အမြင်ကတော့ဒီလောက်ကြီး NGO တွေအနေနဲ့ဩဇာလည်းမရှိပါဘူးပြည်လည်းမများလောက်လို့တော့ကျွန်တော်ကျင်ပါတယ်နောက်တစ်ခုကကျတော့သူတို့သုံးသပ်တာကတော့ resource nationalism လို့ခေါ်တယ်ကျွန်တော်တို့ဒီတဘာဝအရင်းမြစ်နဲ့ပတ်သက်လို့အမျိုးသားရေးဝါဒတွေထပ်တန်နေတဲ့ဆိုတဲ့ဟာမျိုးပေါ့ဒါကတော့ကျွန်တော်မြင်တဲ့ ကျွန်တော်တို့ဘက်ကမပွားဘူးလို့ထင်ပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ environmental politics ကိုခေါ်တဲ့ဒီသဘာဝပတ်ဝန်းကျင်ဖိစောက်ကိုအလေးပေးတဲ့နိုင်ငံကြီးပေါ့ဗျာ။ကျွန်တော်ဒါကိုထွန်းကားနေတယ်အလေးပေးနေကြတယ်ဆိုတာလည်းဟိုကျွန်တော်တို့လောက်ကြီးမဟုတ်လောက်ဘူးလို့ထင်ပါတယ်။တော့နောက်ဆုံးချက်ကသူသုံးသပ်ထားတာကအခုလက်ရှိတရုတ်နဲ့ဒီအမေရိကန်ကြားထဲမှာဒီကုန်သွယ်ရေးစစ်ပွဲတစ်ပွဲပြိုင်ဆိုင်မှုတွေဖြစ်နေတယ်ပေါ့အဲ့ဒီမှာလဲကျွန်တော်တို့ကဘာတစ်ခုမှမရပ်ပဲနဲ့ကြားနေတယ်ဆိုတဲ့သဘောမျိုးသုံးသပ်ထားတာတွေ့ရဆိုတော့ဒါလဲကျွန်တော်ထင်တယ်ကျွန်တော်မမှားဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူငင်းသုံးသပ်တာကျေးဇူးပါဆိုတော့ဟိုကျွန်မဒေါ်လာကျော်သောဝယ်ပြန်ပြောချင်ပါတယ်ဆော့ဆော့ဒီကိုအောင်သူငင်းလဲပြောတော့တာတခုရှိရပါလေဒီဟိုဒီဒီအများပြည်သူရဲ့သဘောထားလေးကိုဟိုပို့ပြီးဥစားပေးတဲ့အတွက်ပြပရင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရဘူးဆိုပြီးတော့လည်းဆောင်းမမထောက်ပြရရှိရဲ့။နောက်ဒီတိုင်းပြည်ဖွံ့ဖြိုးရေးမှာဒီရင်းမြစ်တွေကိုအမျိုးသားရေးစိတ်ဓာတ်နဲ့ကာဝေးချင်တာတွေကလည်းဒီဖွံ့ဖြိုးရေးမှာအဓိကဟန်တာဖြစ်နေဆိုပြီးတော့လည်းဟိုထောက်ပြရရှိပါတယ်။ဟိုဘလို့ကိစ္စတွေမျိုးလဲဆိုတာကိုတော့အတိအကျပြောမထားရင်လည်းဟိုမြစ်ဆုံဆက်စီမံကိန်းကိုဒီဟိုဝိုင်းပြီးကန့်ကွက်တဲ့ကိစ္စမျိုးတွေကိုဟိုထောက်ပြချင်တာလို့လည်းယူဆနိုင်ပါတယ်ဆိုတော့ဒီလိုထောက်ပြချက်တွေရောလက်ခံနိုင်စရာအချက်လို့ပြောလို့ရသလားခင်ဗျာဟိုဒေါက်တာလာကျော်ဆုံးခင်ဗျာ
ဟိုဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နော်ဒီ swine နဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်ဟိုတရုတ်ကပြောချင်တာခုနခင်ဗျားပြောတာမှန်ပါတယ်မြစ်ဆုံကိစ္စကိုရည်ရွယ်တယ်ဆိုတာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကထောက်ပြချင်တာအဓိကအားဖြင့်အဲဟိုနင်းဘယ်လိုခေါ်မလဲကုန်ကြမှုအနည်းဆုံးဟာရေအားလျက်စစ်ဖြစ်တယ်ဆိုတာကိုသူကအဲပြောချင်တာပါပဲအဲ့တော့ရေအားလျက်စစ်ဆိုလို့ရှိရင်တော့ကျမတို့ကမြစ်ဆုံလို့ပါတော့လောက်အောင်ပါပေါ့ဗျာဒါကတော့အဲ့တော့ဒီဟာကဒီဒီ swine နဲ့ပတ်သက်လို့ဟို swine နဲ့ပတ်သက်လို့အမျိုးသားဆိုင်ရာဟိုစီမံကိန်းတရတော့ရှိဖို့လိုတယ်သူတို့နိုင်ငံမှာလည်းရှိပါတယ်အဲဟိုတကယ်တကယ်တော့ကြောင်မီးသွေးပဲဖြစ်ဖြစ်ကြောင်မီးသွေးကိုသူတို့နိုင်ငံမှာဆို86000ခန့်လောက်တောင်သုံးနေတာပါအခုတဖြည်းဖြည်းနဲ့လျှော့ချလာနေတာ2050လောက်ကြာမှ90000ခန့်လောက်ကြီးလျှော့ချမယ်ကျန်တာတွေကတော့အခုကပြောတဲ့အဲပြန်ဖြည့်နိုင်တဲ့ဟို swine တွေသုံးတာ600ခန့်လောက်ကနေ100000ခန့်လောက်မှရှိသေးတယ်ဒါတော့သူတို့နိုင်ငံမှာနော်အဲ့တော့ကျမတို့နိုင်ငံအနေနဲ့ကလည်းဒီဘက်ကပဲဟိုကို့အတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီ swine ကိုသုံးတဲ့အခါမှာအမျိုးသားဟိုနင်းကိုသုံးတဲ့တကယ်လို့ရေအားလျှက်စစ်ကတကယ်လို့ဟိုနင်းပြုတ်တယ်ဆိုလို့ရှိရင်လေပြည်သူလူထုကိုကျမတို့ကပုံမှန်လင်းလင်းချပြစရာလိုတယ်ပြည်သူလူထုကိုကောင်းကောင်းမွန်မွန်ရှင်းပြဖို့လိုတယ်သူတို့နိုင်ငံမှာလည်းဒီလိုပဲအများကြီးဖြစ်ခဲ့တာပေါ့ဥပမာအဖြစ်ဟိုမြစ်ဆုံဟုတ်ပါဘူးသူတို့ရှိမှမြစ်ချင်းသုံးနေရရေကာရာလုတဲ့ကိစ္စတုန်းကလည်းဒီလိုပဲသူကတိုင်းပြည်ကိုရှင်းပြရတာပြည်သူလူထုကိုရှင်းပြရတာအားကောင်းချက်ကပါဖြစ်တယ်အားနည်းချက်ကပါဖြစ်တယ်ဆိုတာရှင်းပြရတာဖြစ်တယ်အဲ့တော့ကျမတို့ဗမာပြည်မှာလည်းဥပမာရေအားလျှက်စစ်ကိုပဲအားကိုးမယ်ဆိုရင်ဒါဟာကျမတို့အတွက်ကောင်းကျိုးကပါရှိနိုင်တယ်မကောင်းကျိုးကပါရှိနိုင်တယ်အဲ့မကောင်းကျိုးတွေကိုဘယ်လိုသက်သာအောင်လုပ်မလဲဆိုတာပြည်သူလူထုကိုသိချာရှင်းပြဖို့လိုတယ်တကယ်လည်းသူတည်တနာလုပ်ဖို့လည်းလိုတယ်အဲ့တော့အဲ့ဒီဟာတွေကသူတို့လုပ်နိုင်ကြီးတွေကိုကြည့်ရင်တော့သူတို့ကတော့တော်တော်ဘက်ဆုံးတယ်လေဟိုဘယ်လိုခေါ်မလဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလို့ပြောပေမဲ့တကယ်တကယ်အဆင့်ကသူတို့ကလည်းဖွံ့ဖြိုးတိုးတက်ပြီးကိုဟိုလှမ်းနေတဲ့နိုင်ငံဖြစ်တော့သူတို့ဘက်ကတော့တော်တော်ဘက်ဆုံးတယ်အဲ့တော့ကျမတို့နိုင်ငံကအခုမှဖွံ့ဖြိုးတိုးတက်ဖို့ဟိုလှမ်းတာပဲရှိသေးတဲ့အတွက်အဲ့ဒီနည်းလမ်းတွေကိုတော့ကျမတို့လေ့လာသင့်မယ်ထင်တယ်အဲ့ဒီဟာတွေလေ့လာနိုင်ရင်အထူးသဖြင့်ပြည်သူလူထုကိုပါနားလည်အောင်စိတ်ရှည်စွာရှင်းပြနိုင်မယ်ဆိုရင်တော့ကျမတို့လည်းအကျိုးရှိနိုင်ပါတယ်သူတို့ရှိရဟိုနည်းနည်းထုံးစံဟိုဒလိတွေကိုပေါ့နော်သူတို့ရဲ့လုံလီလုံဟန်တွေကိုကျမတို့လေ့လာမယ်ဆိုရင်ကျမတို့လည်းအများကြီးအကျိုးရှိနိုင်ပါတယ်
ဟုတ်ကဲ့ဆရာမဆွေးနွေးပြချင်ပါဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ကျွန်တော်တို့ဟိုတခုရှိတာဒီမြန်မာနိုင်ငံတရားစာရချိန်စာမိတဲ့တိုင်းပြည်လို့တော့ပြောခံထားတဲ့တိုင်းပြည်ဆိုတော့ဟိုလူလူကြားမှာလည်းစီမံကိန်းတစ်ခုလောက်တော့မယ်ဆိုရင်ဟိုခါခါသီးသီးဖြစ်တာဟိုတဘာဝလို့ဖြစ်နေပါတယ်ဆိုတော့အခုဆိုရင်ဒီရေအားလက်စစ်စောက်ဖို့ပဲဖြစ်ဖြစ်ကြောင်မီးသွေးစိတ်ကိုစောက်ချင်တာဖြစ်ဖြစ်ကန့်ကွက်တာလည်းရှိပါတယ်ဟိုဒါရီယာရောအခုဒီစောင်းမားထဲမှာထောက်ပြနေတယ်လို့ပေါ့လေဖွံ့ဖြိုးရေးမှာအတားအဆီးတွေဖြစ်နေလားကိုအောင်သူငယ်ဆိုတ
ော့တခုရှိတာတော့ကျွန်တော်တို့ဒီတစ်ဖက်ကစီးပွားရေးဖွံ့ဖြိုးမှုနဲ့တစ်ဖက်ကကြတော့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်။ဆိုတော့အဲ့ဒါကတော့ trade off လို့ခေါ်တဲ့အပေးယူသဘောမျိုးရှိပါတယ်။တစ်ဖက်ကကျွန်တော်တို့ဖွံ့ဖြိုးမှုဘက်ကိုသိကျရဲ့တစ်ဖက်ကတဘာဝပတ်ဝန်းကျင်ပြည့်စုံမှုကမလွဲမကျွေပေးရတာပေါ့နော်။ဆိုတော့အဲ့လိုအနေထားမှာကျတော့အစိုးရဘက်ကချင့်ကျင်ဖို့လိုရဲခုနဆံမထောက်ပြဖို့ပဲပြည်သူလူထုကိုသိချာနားလည်အောင်ရှင်းပြပြီးမှလုပ်တယ်လို့တော့ထင်တယ်။အဲ့တော့ကျွန်တော်တို့ဒီပြည်သူလူထုယာထဲမှာလည်းတန်တရားကြီးရှိနေတာကဒီကိစ္စတွေကြားထဲမှာဂွေရိုက်နေတဲ့လူများရှိသလားပေါ့ဒါမှမဟုတ်လို့ရှိရင်လေဒီလိုကိစ္စတွေကိုပြည်သူတွေကိုတရားမရှင်းပြဘဲနဲ့ ကိုဂျိုးစီပွားအတွက်လုပ်မဲ့သူတချို့ရှိသလားပေါ့ဆိုတော့ဒီလိုတန်တရားတွေရှိတဲ့ခါကျတော့ပူပူပြီးတော့ကျွန်တော်တို့တန့်ခွက်ရတဲ့ဒေသမျိုးတွေဖြစ်တာပ
ါဟုတ်ကဲ့ကောင်းငွေဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရှိနေကြပါရဲ့မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးချင်တာမင်းမြင်ချင်တာရှိရင်ဆွေးနွေးမင်းမြင်နိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲဒီဆာမရေးတဲ့ပုဂ္ဂိုလ်ဟာသူတို့တရုတ်နိုင်ငံမှာလွတ်လပ်လပ်ရေးလို့ရတယ်ပြောတယ်ခုနဆာမကပြောတယ်လွတ်လပ်လပ်ရေးလို့ရတယ်ဆိုရင်သူ့အိမ်မှာမျိုးသားရေးဒီလိုလားဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူဘာလို့ရေးလို့မရတာတော့ဟာလားဒီမိုကရေစီလွတ်လပ်ခွင့်သူရေးလို့မရပါဘူးဒါဗမာပြည်ကသူကတက်တက်ဟိုအာရုံနောက်တာပါဟိုဒီမြေဆုံအတွက်ဆိုတော့တော့ဒီပါကမှာဆိုလေဒါသူတို့ဟိုရပိုင်းကကျွန်တော်ဒီ9လပိုင်းလောက်ကဟိုစက်ရုံတစ်ခုကိုသူတို့မီးရှို့ခံလိုက်ရတယ်အဲ့ဒါသူလည်းအဲ့ကုမ္ပဏီမှာသူတို့ပါတယ်သူတို့နဲ့ဒီအာနာရှင်နေနေပေါ့အဲ့ကုမ္ပဏီနာမည်တောင်မဲ့တောက်ပတ်ကျဲတဲ့9လပိုင်းမီးရှို့ခံလိုက်တယ်အလုံးသမားတွေလမ်းစေးရင်မပေးတော့ဘူးနော်ဒီဟာကဘယ်လိုလဲဆိုတော့သူတို့ကဗမာပြည်မှာဟို NGO တွေအလုံးရှုပ်တယ် NGO ကလည်းခုနဆရာကြီးပြောဆိုပါပဲတဲ့အကျိုးမှာဗမာပြည်လည်းလက်မခံပါဘူးပြည်သိမ်းမဲ့သူတို့အားကိုပြည်သိမ်းမဲ့ရှင်းခိုင်းနေတာပြည်သိမ်းရှင်းလို့လည်းအဆင်မပြေပါဘူးတရုတ်ခေါ်ရှင်းလည်းတရုတ်ကထပ်ပြီးတော့တည်ယုံမဲ့ရှိတာတရုတ်ကတည်ယုံမဲ့ရှိတာဟာလာဟိုကချင်ပြည်နယ်မှာပဲရှိပြီးရှမ်းပြည်နယ်မှာပဲရှိပြီးရခိုင်မှာပဲရှိပြီးဖက်ဆုံဟာလာတိုင်းရင်းသားနေပြည်တော်ပတ်ဒုက္ခပေးနေတာဘယ်သူမှဖြေရှင်းလို့မရဘူးဒီတိုင်းရင်းသားဟာလာလက်နက်ကန်တွေကိုလည်းဟာလာအဓိကဟိုဝါဆိုရင်သူနောက်မှာဟိုပါတရုတ်ကပါဝင်အပြည့်ဝပါပြီလားတခြားအဲ့ဒီလက်လက်ကံနေဆိုရင်တိတ်ပြီးတော့သူမပါခြင်းဘူးဒီဝါမှာကျသူတို့လည်းအတင်းနဲ့မှာပါဝင်တယ်သူတို့မျိုးအတိုင်းဝန်းနေလဲအဲ့ဆက်မှာရှိတယ်ဟုတ်ကဲ့
ဟိုအဓိကဟိုဆွေးနွေးခြင်းတဲ့အချက်ကိုအဓိကတနေ့လေးဇောင်းပေးပြီးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဘာမှတရုတ်ဝင်လို့လည်းအဆင်ပြေမှာမဟုတ်ပါဘူးအကူရဲ
့ဟုတ်ကဲ့ဟိုတမ်းပါဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုတီးလည်မှုကိုပြန်ပြီးဆက်သွယ်လို့ရပါပြီကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီပြောရပြောဆိုချက်တွေကိုကျွန်တော်လက်ခံမရပါဘူးဒါပေမဲ့ဆိုတော့ကျွန်တော်ပြန်မကြည့်ရအောင်နော်ဒီစီစီနေတတာနဲ့တိုးတက်တော်လို့ရပါတယ်ခါဘာဖြစ်လဲဆိုတော့ကျွန်တော်တို့အနေနဲ့တော့ဓာတ်လူခွင့်နဲ့ကိုယ်ကစက်တာအငွင့်ပေးမယ်ဆိုရင်တော့ကျွန်တော်မြန်မာပြည်သူချင်းချင်းလှုပ်ရှားလို့ရပါတယ်နော်အစီအစီတိုးတက်တော်ရပါတဲ့ဘယ်တဲ့ပြောတာဘယ်လက်ခံမဲ့တဲ့ပြောတာပဲလိုက်လို့နေမယ်ဆိုကျွန်တော်မြမကြည့်ရနော်နောက်လာမယ့်အနှစ်ပေါင်းများစွာဆိုရင်နော်အခုကျွန်တော်ပြင်ပြင်နေမှာ
ဟုတ်ကဲ့ကိုသီးလည်းမှုလိုင်းအပြန်ချသွားပါတယ်ကျွန်တော်နောက်တူရှိနေပါတယ်ကိုသိန်းစိုးဖြစ်ပါတယ်ကိုသိန်းစိုးသဘောထားလဲစွန့်နေမင်းမြန်လို့ရပါတယ်ခင်ဗျာကိုသိန်းစို
းဟုတ်ကဲ့ပါခင်ဗျာဟိုကျွန်တော်အမြင်ပြောရရင်တော့တရုတ်ကဝင်လဲဝင်လာတယ်ဆိုလို့ရှိရင်လေသူတို့မှာဟိုတာဝန်ခံမှုတာဝန်ယူမှုအပိုင်းနေရှိရပါတော့။ဒါပေမဲ့ကျွန်တော်တို့ဟိုအမြင်ပြင်ကြည့်သူတွေအမြင်ကြည့်လို့ရှိလို့ရှိရင်တော့တရုတ်ကတာဝန်ခံမှုကိုသူတို့တိတ်ပြီးတော့ဟိုဥစားမပေးဘူးပေါ့နော်။သူတို့ရဲ့ကိုကျိုးစီးပွားအတွက်ပဲလုပ်တယ်ပေါ့နော်။ပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံကလည်းဥပဒေပိုင်းမှာတော်တော်လေးကိုဟိုအကျင့်ပြတ်ချစားမှုတွေကတော်တော်များတယ်ပေါ့နော်။အခုချိန်ကြီးလည်းရှိနေတော့မှာပေါ့။အဲ့ဒါဆိုတော့ကျွန်တော်အမြင်ပြောရရင်တော့တရုတ်ဝင်လာလို့ရှိလို့ရှိရင်တော့တိတ်ပြီးတော့ဟိုမကောင်းဘူးပြောကြည့်ပါလေ။ဒါပေမဲ့သူတို့မှတာဝန်ခံမှုမရှိဘူး။ဟိုတခြားအဲ့ဒီဥစ္စာကိုတခြားနိုင်ငံတွေဝင်လာမယ်ဆိုလို့ရှိရင်တော့သူတို့မှတာဝန်ယူမှုရှိတယ်၊တာဝန်ခံမှုရှိတယ်၊သူကအဲ့ဒီပုံစံမျိုးရှိရပါတော့။အဲ့တော့ကျွန်တော်တို့ကတော့တရုတ်ကိုအားမပေးပါဘူ
း။ဟုတ်ကဲ့။ကိုသိန်းစိုးဆွေးနွေးတာကျေးဇူးပါ။ကျွန်တော်နောက်ထပ် email တွေ Facebook တွေကပေးပို့ထားတာစာတချို့လည်းရှိနေပါလေ။စုမော်တချို့စာတွေဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီဝေဝူဆိုတဲ့အကောင့်ကတော့အရင်တော့က NGO တွေမရှိခင်တုန်းကတရုတ်ကိုသူကကြိုက်တယ်လို့ချဲလဲခွင့်ပေးပြီးပြီပဲတဲ့မြန်မာပြည်ဘာမှတိုးတက်မှုမရှိပါတဲ့သဘာဝတည်ရန်ဇာတာကုံနာရဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာပဲရှိတယ်အခုကအရင်လိုမျိုးသူကြိုက်တယ်လို့မလုပ်နိုင်အောင် NGO တွေကဆန္ဒပြတောင်းဆိုလာတာကြောင့်မိမိအကျိုးစီးပွားထိခိုက်တဲ့အတွက်မကောင်းဘူးဆိုပြီးတော့ဝေဖန်တာပါတဲ့နောက် Game Pickup ဆိုတဲ့အကောင့်ကတော့တရုတ်ပြောတာဆိုရင်ပြောင်းပြန်ပြန်ပြီးတွေးမှအဖြေမှန်ရမယ်လေသူတို့ကတိတ်ပြီးယုံရတာမဟုတ်ဘူးလို့ပြောထားပါတယ်မြင့်မြတ်ဆိုတဲ့အကောင့်ကတော့တရုတ်ကသူ့ရဲ့စီးပွားရေးတိုးချဲ့နိုင်မှုပဲအဓိကထားစဉ်းစားတာလို့မြင်ပါတယ်တဲ့မြန်မာစီးပွားရေးက Eddie de Chetene, Tanina Mahobau, Besso, a town Mumio Jow, Umomo Nina, Lobe, Usami Varede, Coco Zos, or a Kangaro, Mimi Longle, Joame Sueno, Soya, Bidu, Aboma, Sion Swiss, or Shimbiana, Musoye, Name Bamuga, Adika Javarede, Asasa Ayaya, Loacha, Tay Miani, the Dimima, Tay Jimanyabe, Loyama, Pipimele, Pidu Ludu, Lekala, Sion Yamaga, Soya, Dawi, Mepiparede, Jimos, or a Kangaro. The yoga, do a Josie one at Butterby, Miss O. Simangin, Lomiara, Jow, a Kulu, Yetare, Lu, Timmy Barede, a Soya and Nele, Nanga, and Dread, a Jopia Meso ye, Belong Amaso, Ye Yeji, Lotin, Lu, Timare, so we Piot Havare, Guangu ye.
Okay, Papi, a Chizu, a Masmo. So, Joe, Nemanangan, the CY Longan, Umaniso, Lokisa, Mima, Tuna, Josie White, Tailwind, Paniole, Gulu, Nemanangan, Patalu, Topia, Kamuma, Yuta, Lasso, Maribeka. Tania, she had the Bawacha, Piomava. Now Tukua, Dinia Machino, Samarema, Popiata, Chetchen and Patapiole, who Tema Dolachos, Sunu, Sijamare, who two topia, Chetchekar, the Mimasuan in it, the Miapi, the Borao, Uzapiro Naja, the Mura Chamberenium, Anajari, she is of Viole, Piotta, Cheshiva, Surati, Duara, the Tionang and Pega, I mean, a sort of calling in a topia, Tionang and Pinashini. ชีเรซอมมาริแลผิดอ่ะสรุปตรุอ่ะดีติยุ่งเนี่ยมันก็ปกติชื่อเราเนี่ยชิงกระดาษแลผิดไปสรุปดีติยุ่งเนี่ยอนิเนี่ยก็หอบไปดีอะเนี่ยปิดดูเว้ยโหตบอราริโหตะชุ่นเนี่ยมาโหตะแยกจีอกုံยูเสียแล้วไม่รู้สรุปดีญมานักงานมาจ้ะดีโหลหมดเพเนี่ยดีอะเนี่ยปิดดูเว้ยโหทุษิติอันเนรี่ซัวตะไล่เฉยมาดีอะเนี่ยปิดดูเว้ยตบอราริโหโพบิแท้แมะสรุป
เอ่อเอริเกษตรีอาลุงอ่ะเอเนอร์จีอซูยะเยดีตะชู่โหพอลิซีดิฉ่ำมาหยามอาเนเจ็ดสิล่ะอ่ะมาเมอดิก็ลูรุหมอบ่ะตรุอ่ะสะตัดเม็ดมากินเนี่ยล่ะเออดาวเอเนอร์จีอ่ะเวมไกลเยผิดเนี่ยล่ะผิดไหนเนี่ยดาวโหติยุกก็ปี้บาเลยไม่ปี้ดาหมอบ่าวดาตะชู่ปัญญาชินเนี่ยตรุยีจันตะลูยีดาบาเวตรุโหลจันเนี่ยอัจฉะกะนี่ซวยยีดาจม้าก็ดาปี้ดูลูรุเอเนอร์จีอ่ะถอกท้าพี่รอตรุอ่ะสิ้นซ้าพี่รอลุกส่งไป
မူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေကလူလူသဘောထားကိုကြည်နေရတဲ့ကိစ္စတွေပါတယ်ဆိုပြီးပြောပါတယ်ဒီကောက်ချက်ကဟိုကိုသဘောတူပါရဲ့လားကိုအောင်မြင
်အဲ့ကျွန်တော်သဘောမတူဘူးခင်ဗျဆိုပါတယ်လို့လဲဆိုတော့ NLD ကရွေးကောက်ပွဲမင်းနဲ့တက်လာတဲ့အချိန်မှာသူတို့ရွေးကောက်ပွဲမတန်ခင်မှာပဲဒီကြီးညာစာကမ်းတွေပဲလောက်ခါလာရှိပါတယ်ကျောင်းတော်တခါလေကျတော့အခုပြောနေတဲ့ကိစ္စတွေကပြီးခဲ့တဲ့ရွေးကောက်ပွဲကာလကပြောတာရင်းနဲ့တချို့လွဲနေတဲ့ဟာမျိုးတွေဖြစ်တာပေါ့နော်။ဒါနောက်တစ်ခုကကျတော့ကရင်ပြည်နယ်မှာကျောင်းတော်မျိုးတွေနဲ့ပြည်ထောင်စုအထောက်အကူဆွေးနွေးလုပ်မယ်လို့လည်းဆိုပါတယ်။အဲတော့အဲ့လိုခါကျတော့လည်းသိပြီးတော့ပြည်သူလူထုအသံကိုသိနားထောင်လာတာတော့မဟုတ်ဘူးပေါ့နော်။သူလုပ်ချင်တဲ့သူပဲဟိုရောင်းပေးတဲ့သဘောရှိပါတယ်။ဒါပေမဲ့အခုချိန်ကြီးတော့မဖြစ်သေးပါဘူး။ဆိုတော့အဲ့တော့ကျွန်တော်ခုနကဆောင်းမမှာပေါ်ပြထားသလိုပေါ့။ဒီလူလူတို့တောင်တိတ်အလိုလိုက်လုံးနေလို့တော့ကျွန်တော်မကြည့်ပါဘူးခင်ဗျ
။ဟုတ်ကဲ့ကောင်းမင်းကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီ email တွေပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်။ဆိုတော့တချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်ဒီဒေါက်တာကျော်ရှိန်းဆိုတဲ့အကောင်ကတော့မြမပြည်မှာအများကြိုက်ဝါဒကိုဦးစားပေးမလားဒါမှမဟုတ်စီးပွားရေးတွတ်တက်အောင်လုပ်တင်သလားဆိုတာစဉ်းစားသင့်ပါတယ်တဲ့တားရှင်ရွှေဦးထဏာမြင်ကျင်ပါတယ်ဗျာတယံဇာတာတွေလည်းကုံတလောက်ရှိနေပါပြီပဝင်းကျင်ပျက်စီးလို့ရာသီဥတုကလည်းဖောက်ပြဲသဘာဝဘေးတွေကလည်းကြောက်ခမန်းလီလီဆိုတော့ဆင်ကျင်သင့်ပါပြီ နူရဝဲဆွဲလဲရတခိုးထောင်းဆိုသလိုနက်လန်နောက်မထူနိုင်တော့ပါတဲ့အိန်းကြီးချင်းပိတ်ဆွဲတချို့ကငတေမိုင်းပြီးရောဆိုတဲ့အချို့မျိုးချိုးနေတာတဲ့အားလုံးအသိပါဗမာလူမျိုးဆိုတာရောင်ရဲတက်ပါတယ်ကိုရေမြေတောတောင်ကိုခင်တွေ့တက်ပါတယ်ဒါကရိုးရဓလေ့ဖြစ်နေပါပြီစီးပွားရေးတိုးတက်ဖို့စက်မှုလုပ်ငန်းတွေလုပ်ကြရင်းနဲ့မိမိတို့ရဲ့လေကိုယ်တော်စိတ်ချလက်ချမရှူရဲတဲ့အိန်းကြီးနာချင်းတိုင်းပ င်ရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်မယ်လို့ယုံကြည်ပါတယ်လှုပ်လဲလှုပ်ကြပါလို့အကြံပြုပါစေဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့ဟိုဒီမေးလေးပေးပို့ထားတာရှိပါသေးတယ်စာတစာမှာတော့ရတနာမောင်ဆိုတဲ့အကောင့်နဲ့ Facebook ကနေပေးပို့ထားတာပါနန်းလောင်ဖတ်ပြပေးပါအောင်ခင်ဗျ
တရုတ်အစိုးရအဘော်ကတော့သူ့လူရာကိုဆွဲဝေဖန်ခဲ့တယ်လို့ပဲသဘောထားပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးစနစ်မှမတူပဲဒီလိုလာထောက်ပြတာတော့လက်မခံနိုင်ပါဘူး။တရုတ်အစိုးရဟာလက်ရှိအုပ်ချုပ်နေတဲ့ရှီကျင်းပင်အစိုးရဟာအများပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရမဟုတ်တလို့ဒီမိုကရေစီနည်းကျအုပ်ချုပ်တဲ့အစိုးရမဟုတ်ဘူးဆိုတာကိုလည်းမေ့နေပုံရပါတယ်။စနစ်ချင်းမတူနိုင်ငံချင်းမတူလူမျိုးချင်းမတူတဲ့မြန်မာနိုင်ငံဟာအများပြည်သူကိုတာဝန်ခံရတဲ့ပြည်သူသဘောနဲ့ရွေးကောက်တင်မြှောက်ပေးလိုက်တဲ့ပြည်သူအစိုးရတရားပေါ်ပေါက်လာဖို့အသက်ပေါင်းများစွာပေးဆက်ခဲ့ပြီးမှပြည်သူအစိုးရဆိုတာဖြစ်လာရတာပါဒီအပေါ်မှာ NGO တွေပြည်သူသဘောထားတွေကိုအလေးထားလို့နဲ့ပြောရရင်တော့တရုတ်အစိုးရအနေနဲ့သူဖြစ်ချင်တာမဖြစ်ရမလုပ်ရလို့ပြောတာပဲဆိုတာသိတာလွန်ပါလေပါပဲဖြစ်ဖြစ် NGO ကလည်းသူ့အလုပ်သူ့လုပ်ပေါ့အစိုးရနဲ့လွှတ်တော်ကလည်းစူးစမ်းပြီးတော့သူ့အလုပ်သူ့လုပ်ချမှတ်ရတဲ့မော်ဒါတွေကိုအများပြည်သူတွေအောင်ထုတ်ပြန်ပြည်သူကလည်းလိုအပ်တဲ့ထောက်ပြဝေဖန်မှုတွေနဲ့အစိုးရကိုကောင်းသောအကြံကောင်းသောဝေဖန်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ဟန်ချက်ညီညီနဲ့သူ့အလုပ်ကိုယ့်အလုပ်ကြားရတာဝန်မှာမငြင်းမညူပဲလက်တွဲပြီးတော့ချီတက်ကြမယ်ဆိုတာဘာမဆိုလဲအောင်မြင်နိုင်လိမ့်မယ်လို့ပြောပြရစီဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စာကတော့အမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
နေပေါင်း90ကျော်ပြည်သူကိုကိုစားမပြုတဲ့အာနာသိန်းစစ်ဆိုးရအဆက်ဆက်ရဲ့လူတစုကောင်းစားရေးနဲ့အာနာရှင်စနစ်တည်မြဲရေးစီးပွားရေးစီမံကိန်းတွေကြောင့်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မလာတဲ့အပြင်ပြည်သူတွေမှာအိုးအိမ်လျာဥယျာဉ်ခြံမြေတွေဆုံးရှုံးခဲ့ဥသာမကလူနေမှုစင်တာတွေပါထိုးကျသွားခဲ့ပါတယ်အထင်ရှားဆုံးကတော့လေဗရောင်းတောင်ကျင်းဒီစီမံကိန်းမြစ်စုံရီအားလျက်ဆက်စီမံကိန်းဖားကန်ကြောင်းမြတ်တူဖော်ရေးလုပ်ငန်းနဲ့ရခိုင်တန်းငွေပိုင်လိုင်းစီမံကိန်းတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝဘလောက်ထိဆိုးဝါးကုန်တယ်လဲဆိုတာတွေ့နိုင်ပါတယ်ဘသူတွေအကျိုးမြတ်ပိုရကုန်ကြတယ်လဲဆိုတာလည်းအထင်ရှားတွေ့နိုင်ပါတယ်လက်ရှိအစိုးရကပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တာကြောင့်ပြည်သူကိုအပြည့်အဝကူစားပြုနေပါတယ်ပြည်သူတွေကိုတိုင်ရအကျိုးမပြုနိုင်တဲ့ဘလို့စီမံကိန်းကိုမစိုးစီးပွားရေးသမားတွေအကြိုက်ရေးဆွဲအကောင့်ထဲပေါ်မှာမဟုတ်ဘူးလို့ယူဆမိပါတယ်စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီလွတ်လပ်ခွင့်တွေမဝင်တဲ့ဒိမ့်သိမ့်ရေးလိုအပ်ချက်တွေစီးပွားရေးနဲ့သက်ဆိုင်တဲ့ကောင်းမွန်မြတ်တဲ့ဥပဒေတွေနည်းဥပဒေတွေအခြေခံအဆောက်အုံတွေနိုင်ငံရေးတည်ငြိမ်မှုတွေတရားဥပဒေစိုးမိုးရေးတွေအားလုံးဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်လို့ယူဆမိပါတယ်ဒါဒီအားလုံးကိုတပြိုင်တည်းလှုပ်ဖို့ကြီးမားတဲ့အခက်အခဲကတော့2008အခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရတစ်ခုတည်းဖွဲ့နိုင်ရေးလိုပဲဖြစ်တယ်လို့သုံးသပ်မိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါမောင်သဒနာပေးစာပါအခုနောက်စာကျန်နေသေးတဲ့တစ်ဆောင်စုမုံမဖတ်ကြပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီဖြိုးဝင်းထက်အောင်ဆိုတဲ့အကောင့်မှာနိုင်ငံတကာနိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကလိုအပ်တာမှန်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာတော့စစ်မှန်တဲ့ဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေရရှိဖို့ရန်ကအရင်ဆုံးလိုအပ်ပါတယ်လို့ယူဆမိပါတယ်။ဘာလို့လဲဆိုတော့နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုရင်နိုင်ငံကငြိမ်းချမ်းနေဖို့အဓိကလိုအပ်ပါတယ်။နိုင်ငံငြိမ်းချမ်းမှနိုင်ငံရဲ့ပညာရေးကျန်းမာရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှာပါ။မြန်မာနိုင်ငံမှာကစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူး။စစ်မှန်တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေရရှိမှသာနိုင်ငံတကာကလည်းစီးပွားရေးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့အလုတ်ကိုင်းခွင့်လန်းတွေလည်းပေါ်များလာပြီးစီးပွားရေးဟာတိုးတက်ပြောင်းလဲလာနိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေကြားမှာဆော့ဆော့ဒီသောတာရှင်တယောက်စာထဲမှာပါတယ်လို့ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်အောင်ဟိုလုံနိုင်တဲ့နည်းလမ်းတွေလုံနိုင်မဲ့ပုံစံတွေအစိုးရဘက်မှာဘာများရှိမလဲဆိုတော့ဟိုစီစဉ်အဆုံးမသတ်ခင်မှာကိုအောင်သူငယ်ချင်းချုံသုံးသပ်ပြပါအောင်ခင်ဗျာ။
ကျွန်တော်တို့ဒီမှာ EIGI ခေါ်တာပေါ့ဒီတဘာဝသဘောကျင်ကနေပြီးတော့ပြည်သာတာတွေထုတ်တဲ့လုပ်ငန်းတွေပြင်းပြင်းထန်ထန်မှုပေါ့နော်။ဒါတာနဲ့ပတ်သက်လို့အစိုးရကလည်းဂရီကိုအလုပ်ထားတယ်။အခုချိန်ကြီးလည်းဟိုအကောင့်ထဲပို့နေတာရှိပါတယ်။ဆိုတော့ဒါမျိုးလုပ်ငန်းတွေကိုကျွန်တော်တို့ပူအားပေးတယ်နဲ့ကျွန်တော်အမြင်ကတော့ပို့ပြီးတော့အစိုးရဘက်ကပြင်းပြင်းထန်ထန်မှုတွေဒါတွေပို့လုပ်နိုင်တော့ပိုကောင်းပါလေ။နောက်ခုနကတော့ဆွေးနွေးရတယ်လို့ပဲပြည်သူလူထုကိုဒီထက်ပို့ပြီးတော့ပုံမှန်လေးလေးပေါ့နော်။တိုင်းနယ်အသိပေးတာမျိုးပို့ဖြစ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြည့်တဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ဥအောင်သူငယ်တရုတ်နိုင်ငံချီဆက်မြန်မာရေးအခက်ခဲဒေါက်တာလက်ကျော်သောနောက်ကိုရိုင်းဆွေးနွေးရသူတွေစာရေးသားပြည့်တို့ရသူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ